တော်တရှင်များမင်္ဂလာပါဒီတစ်ပတ်မှာတော့မကြိတ်ခွင့်ရသေးတဲ့စဘာတွေကိုပြပကူမှောင်ကူတင်ပို့နေတာနဲ့ပတ်သက်ပြီးတားဆီးပေးဖို့ကုန်တယ်တွေကတောင်းဆိုနေတဲ့အကြောင်းနဲ့ပတ်သက်ပြီးပြောချင်ပါတယ်ဒီနေရာမှာကုန်တယ်တွေရဲ့တောင်းဆိုမှုကလယ်သမားတွေအပေါ်တရားမျှတမှုရှိရလားအစိုးရအနေနဲ့ဘလို့မူဝါဒမျိုးတွေရှိတင်တယ်လဲဆိုတဲ့ရှုထောင့်တွေကနေဆွေးနွေးသွားမှာပါပြီးခဲ့တဲ့မတ်လ6ရက်နေ့ကနေပြည်တော်မှာလှုပ်တဲ့ဆန်စဘာကန္နာဖွံ့ဖြိုးရေးဆွေးနွေးပွဲမှာမကြိတ်ခွဲရသေးတဲ့စဘာတွေကိုတရုတ်ကမှောင်ကိုတင်ပို့နေတာနဲ့ပတ်သက်ပြီးတားဆီးပေးဖို့ဆိုပြီးဆန်စဘာလုပ်ငန်းရှင်တွေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုတောင်းဆိုခဲ့ကြပါတယ်။အဲ့ဒီလိုတောင်းဆိုပြီးမကြခင်မှာပဲအစိုးရဘက်ကလှုပ်ရှားမှုတွေစတင်လာပါတယ်။စဘာတွေမှောင်ကိုရောင်းနေဝယ်နေကြတာကိုစစ်ဆေးအရေးယူပေးပါဆိုပြီးဧရာဝတီဘုကိုးနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရတွေရက်တက်ဖွဲ့တွေစီကိုအကြောင်းကြားထားတယ်လို့စီးပွားကူးတန်းရဲ့ထိတ်တန့်အရာရှိတဦးကမီဒီယာတွေကိုအတည်ပြုပြောကြလာပါတယ်ဆက်လက်ပြီးတော့စဘာတွေကိုမှောင်ကိုရောင်းနေဝယ်နေကြတဲ့ကိစ္စနဲ့ပတ်သက်ပြီးနောက်ခံဖြစ်စဉ်ကိုအကျဉ်းသဘောတင်ပြပါမယ်မြန်မာနိုင်ငံရဲ့ကုန်သွယ်ရေးဥပဒေအရဆန်အဖြစ်မကြိတ်ခွဲရသေးတဲ့စဘာကိုပြည်ပကိုတင်ပို့ရောင်းချခွင့်မရှိပါဘူးကြိတ်ခွဲပြီးသားဆန်နဲ့စကွဲတွေကိုသာပြည်ပကိုကုန်သွယ်ရောင်းဝယ်ခွင့်ရှိတာပါဒါပေမဲ့ဟိုးအရင်ကတည်းကစဘာတွေကိုနေဆက်ဒေသတွေကနေအိမ်နီးချင်းနိုင်ငံတွေစီကိုတင်ပို့မှုအနည်းငယ်ရှိနေခဲ့ပါတယ်ဒါပေမဲ့ပြီးခဲ့တဲ့2018ခုနှစ်မိုးစဘာပေါ်ချိန်မှာတရုတ်ကုန်တယ်တွေကပေါက်ဈေးတဲ့တိတိတတာပို့ပေးပြီးလာဝယ်ခဲ့ကြတာပါဒါကြောင့်တရုတ်ကုန်တယ်တွေစီကိုဈေးကောင်းတဲ့စဘာကြောင်းချခွင့်ရလိုက်တဲ့တောင်သူတွေကတက်ရိုက်အကျိုးမြတ်ရခဲ့ကြတယ်ဒါရဲ့အကျိုးဆက်အနေနဲ့မနစ်ကမိုးစဘာပေါ်ချိန်မှာတနိုင်ငံလုံးမှာစဘာဈေးတွေတော်တော်ကောင်းခဲ့ကြပါတယ်ဒါကြောင့်တရုတ်ကုန်တယ်တွေကိုစဘာရောင်းခွင့်မရတဲ့တောင်သူတွေကလည်းတွဲဝိုက်ပြီးတော့အကျိုးမြတ်ရခဲ့ပါတယ်ဒီတော့တောင်သူလယ်သမားတွေဘက်ကတရုတ်တွေပြည်တွင်းအထိစဘာတွေကိုဈေးကောင်းပေးပြီးလာဝယ်နေတာကိုသဘောကျတဲ့အပြင်မကြိတ်ခွဲရသေးတဲ့စဘာတွေကိုပြည်ပကိုတရားဝင်တင်ပို့ခွင့်ပြုဖို့ဆိုပြီးတောင်းဆိုမှုတွေပါလှုပ်လာခဲ့ပါတယ်။ကုန်တယ်တွေကြတော့ကြိတ်ခွဲပြီးသားဆန်တွေကိုပြည်ပကိုတင်ပို့ရောင်းချခွင့်ရနေတဲ့အတွက်အကျိုးအမြတ်တွေအများအပြားရနေကြတယ်။ငါတို့လယ်သမားတွေကြတော့ကိုစိုက်တဲ့စဘာကိုကိုဘတ်တာကိုပြည်ပကိုရောင်းချခွင့်မရှိဘူး။ဒါကြောင့်ဥပဒေကလည်းသမားတွေအပေါ်တရားမျှတမှုမရှိဘူးဆိုပြီးလည်းသမားကိုယ်စားလှယ်တွေကပြောလာကြပါတယ်။ဒါပေမဲ့ဒီပြင်တစ်ဖက်မှာတော့မကြိတ်ခွဲရသေးတဲ့စဘာတွေကိုတရုတ်ကုန်တယ်တွေလာဝယ်နေကြတဲ့အပေါ်ကုန်တယ်အများစုနဲ့ဆန်ဆက်ပိုင်ရှင်အများစုကတော့မကြိုက်ကြပါဘူး။ကြိတ်စရာစဘာတွေရှားသွားတာကြောင့်ပြည်တွင်းကဆန်ဆက်တော်တော်များများအလုတ်ပါသွားတယ်။ဆန်ဆက်အလုတ်သမားတွေအလုတ်ကိုင်းဆုံးရှုံးကြတယ်။တိုင်းပြည်အတွက်အခွန်ဝင်ငွေတွေနစ်နာတယ်လို့ကုန်တယ်တွေဘက်ကပြောကြပါတယ်။စဘာတွေကိုမှောင်ခိုရောင်းနေဝယ်နေကြတာကိုတားဆီးပေးဖို့အစိုးရကိုတင်ပြတောင်းဆိုလာကြတာဖြစ်ပါတယ်ဆက်လက်ပြီးဆွေးနွေးလိုတာကကုန်တယ်တွေရဲ့တင်ပြတောင်းဆိုမှုဟာဘလောက်အထိတရားမျှတမှုရှိလဲဆိုတဲ့အပိုင်းပဲဖြစ်ပါတယ်ကုန်တယ်တွေရဲ့အကြောင်းပြချက်ထဲမှာစဘာကိုမှောင်ခိုတင်ပို့နေတာကြောင့်တိုင်းပြည်အတွက်အခွန်ငွေငွေတွေဆုံးရှုံးနေတယ်ဆိုတဲ့အချက်ပါပါတယ်ဒါဆိုရင်ဒီနေရာမှာစဉ်းစားကြည့်ဖို့လိုတာကစဘာကိုတရားဝင်တင်ပို့ခွင့်ပေးလိုက်ရင်လည်းအခွန်ငွေရနိုင်တာပဲဆိုတဲ့အချက်ဖြစ်ပါတယ်။ဒါကတော့တောင်သူတွေဘက်ကအမြင်ဖြစ်ပါတယ်။ဒါပေမဲ့ဒီနေရာမှာပြောလိုတာကအစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးမူဝါဒပိုင်းပြက်ပြက်သားသားရှိဖို့လိုပါတယ်။ရေရှည်မှာတိုင်းပြည်ရဲ့ကုံသွယ်ရေးကိုဘလို့လမ်းကြောင်းမျိုးချမှတ်ကျင့်သုံးပါလဲဆိုတာကိုမဟာဗျူဟာကြကြစဉ်းစားပြီးစဘာကိုတရားဝင်တင်ပို့ခွင့်ပြုမပြုဆိုတာကိုဆုံးဖြတ်ဖို့လိုပါတယ်။မူဝါဒနဲ့ပတ်သက်ရင်မြန်မာပြည်အနေနဲ့rice bowl ဆိုတဲ့ကမ္ဘာဆန်ဦးကြီးအဖြစ်ကမ္ဘာထိတ်တန်းစံတင်ပို့တဲ့နိုင်ငံဖြစ်အောင်လုပ်မှာလားဒါမှမဟုတ် food basket ဆိုတဲ့ဒီနံမျိုးစုံတန်းကားမျိုးစုံကိုပြည်ပကိုတင်ပို့ရောင်းချသူဖြစ်အောင်လုပ်မှာလားဘယ်ဟာလုပ်မှာလဲဆိုတဲ့အပေါ်မူတည်ပြီးစဘာကိုပြည်ပတင်ပို့ခွင့်ပြုမပြုဆိုတာကိုဆုံးဖြတ်ရမှာဖြစ်ပါတယ်ဒီလိုမျိုးပြက်ပြက်သားသားမဆုံးဖြတ်ဘဲနဲ့စဘာကိုပြည်ပကိုတရားဝင်တင်ပို့ခွင့်လည်းမပေးတစ်ဖက်မှာကြတော့လေမှောင်ခိုရောင်းနေဝယ်နေတာကိုထိတိယောက်ယောက်မတားဆီးဆိုတာမျိုးကြတော့လေဆန်စဘာကန္တာတိုးတက်ရေးကိုအမှန်တကယ်ပဲအဟန့်အတားဖြစ်စေပါတယ်။သဘောတရားအရတော့ဆန်တင်ပို့မှုကိုဦးစားပေးမဲ့မူဝါဒကိုမရွေးဘူးဆိုရင်တော့စဘာကိုတရားဝင်တင်ပို့ခွင့်ပြုသင့်ပါတယ်။သို့တော့ထိတ်တန်းဆန်တင်ပို့တဲ့နိုင်ငံဖြစ်အောင်လုပ်မဲ့လမ်းကြောင်းကိုသွားမယ်ဆိုရင်တော့စဘာတင်ပို့ခွင့်မပြုနိုင်ပါဘူး။နိုင်ငံတကာဈေးကွက်မှာဆန်ဝယ်လက်ခိုင်ခိုင်မာမာရဖို့ဆန်တင်ပို့မှုကိုပဲဦးစားပေးရမှာဖြစ်ပါတယ်။ဆန်ဈေးကွက်ခိုင်မာလာရင်အကျိုးဆက်အနေနဲ့စဘာဈေးတင့်တင့်ပဲတည်ငြိမ်ပဲတောင်သူတွေလည်းထိုက်တဲ့နဲ့အကျိုးကျေးဇူးရကြမှာပဲဖြစ်ပါတယ်။ဒါပေမဲ့အစိုးရအနေနဲ့ကိုယ်နိုင်ငံရဲ့ဆန်စဘာမူဝါဒကိုတောင်သူတွေလိမ့်ပက်လဲအောင်ရှင်းလင်းပြောကြဖို့တော့လိုပါတယ်။စဘာတင်ပို့ခွင့်မပေးတာဟာနိုင်ငံတကာမှာမြမဆန်နေရာခိုင်ခိုင်မာမာရရှိရေးအတွက်ဖြစ်ကြောင်းအကျိုးနဲ့အကြောင်းနဲ့ရှင်းပြဖို့လိုပါတယ်။ ဒါကြောင့်ညီကုန်းချုပ်အနေနဲ့ပြောလိုတာကတော့စဘာကိုတရားဝင်တင်ပို့ခွင့်ပေးမလားမပေးဘူးလားဆိုတာကိုကုန်တယ်တွေရဲ့တောင်းဆိုချက်တစ်ခုတည်းအပေါ်မူတည်ပြီးမဆုံးဖြတ်ဖို့လိုပါကြောင်းနဲ့ရရှိကျင့်သုံးမဲ့ကုန်တယ်၏မူဝါဒနဲ့ကိုက်ညီအောင်လုပ်ဖို့လိုပါကြောင်းတင်ပြလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။